ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ကာယရောဂါဆိုင်ရာအထူးစည်းဝေးတက်ရောက်ခွင့်ရရှိရေးထိုင်ဝမ်ကိုဖိတ်ကြားဖို့ဂျီနီဗာမြို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးက WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတိုက်တွန်းလိုက်ပါတယ်။အထိပယ်ပြေဝါတဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ပြုလုပ်နိုင်ဖို့ WHO အနေနဲ့ထိုင်ဝမ်ကိုဖိတ်ခေါ်ကမ်းလှမ်းဖို့တိုက်တွန်းတယ်လို့အမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကံတွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ WHO အဖွဲ့နဲ့အဖွဲ့ရဲ့အကြီးအကဲ Ghebreyesus ကိုအမေရိကန်နိုင်ငံကပြင်းပြထန်ထန်ဝေဖန်နေတာလည်းဖြစ်ပါတယ်။အမေရိကန်တို့က WHO ကတရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးရှိတယ်လို့ဆက်ဆွဲထားသလိုအဖွဲ့ထဲကနေနှုတ်ထွက်ဖို့ကိုလည်းစီစဉ်နေတာဖြစ်ပါတယ်။ဒီနေ့တည်းအမေရိကန်တို့ရဲ့ထောက်ခံမှုနဲ့ထိုင်ဝမ်က WHO အစည်းအဝေးပွဲတွေကိုလေ့လာသူအနေနဲ့တရားခွင်ရရှိရေးတခြားနိုင်ငံတွေရဲ့ထောက်ခံမှုကိုရရှိဖို့စီယုံကြိုးပမ်းနေတာလည်းဖြစ်ပါတယ်။ထိုင်ဝမ်ကိုသူ့ရဲ့နယ်မြေအဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကတော့ဒါကိုမကြည်မနှံ့နဲ့ဒေါသထွက်နေတာလည်းဖြစ်ပါတယ်။ WHO အဖွဲ့ဝင်194နိုင်ငံက COVID-19 နဲ့ပတ်သက်တဲ့ကိစ္စတွေကိုနောက်တဲ့ရင်ပတ်ထဲမှာဗီဒီယိုကတစ်ဆင့်ဆွေးနွေးသွားဖို့ရှိပါရယ်ခင်ဗျာ။